2012ခုနှစ်အတွင်းအာရှပစ္စိဖိတ်ဒေသတွင်အစိုးရတချို့ဟာသူတို့ရဲ့အာဏာကိုဆက်လက်ချုပ်ကန့်ထားနိုင်ဖို့အတွက်နိုင်ငံရေးအတိုက်ခံတွေပေါ်မှာနှိမ့်ကွက်မှုတွေပို့ပြီးတော့များလာတယ်လို့ကမ္ဘာတဝန်းလူ့ခွင့်ရေးအခြေအနေတွေကိုလေ့လာထောက်ပြနေတဲ့ Amnesty International အဖွဲ့ကြီးကပြောလိုက်ပါတယ်။အာရဗ်နိုင်ငံတွေမှာနိုင်ငံရေးပြုပြင်ပြောင်းလဲရေးနဲ့အခွင့်အရေးတွေတောင်းဆိုမှုအတွက်ပြည်သူတွေအုံကြွဆန္ဒပြတောင်းဆိုခဲ့ကြတဲ့အပေါ်မှာအာရှဒေသတွေကလူ့ခွင့်ရေးလှုပ်ရှားသူတွေသတင်းထောက်တွေကအားကျခဲ့တာမို့အခုလိုအစိုးရတွေဘက်ကနှိမ့်ကွက်မှုတွေတိုးလာတာလို့ဒီကနေ့ကြာသပတေးနေ့ထုတ်ပြန်တဲ့ Amnesty International ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်။အခွင့်အရေးတောင်းဆိုကြသူတွေအပေါ်အာဏာချုပ်ကင်ထားခြင်းနဲ့အစိုးရတွေကလိုအပ်တာထက်ကိုပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ကြတယ်လို့အစည်းအဝေးခန်းစာကဆိုပါတယ်။တရုတ်နိုင်ငံမှာအစိုးရအပေါ်ဝေဖန်သူဒါဇင်ပေါင်းများစွာကိုဖမ်းဆီးနှောက်ယှက်နေတာဟာ1989ခုနှစ်တရနမင်ရှင်ပြင်နှိမ်နှင်းမှုတွေကဆိုရင်အစိုးဆုံးနိုင်ငံရေးနှိမ့်ကွက်မှုဖြစ်တယ်လို့ Amnesty အဖွဲ့ကဝေဖန်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာဆိုရင်လည်းအရင်တည်းကအင်မတန်ကိုစိုးဝါနေတဲ့လူခွင့်ရေးအခြေအနေတွေဟာတမရကင်ဂျွန်အန်တက်လာခဲ့ပြီးတဲ့နောက်မှာလဲတိုးတက်မှုရှိမလာဘူးလို့အစိုးရခန်းစာထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့ဗီယက်နမ်နိုင်ငံတွေမှာတော့အစိုးရကိုဝေဖန်ဆန့်ကျင်သူတွေကိုထောက်လှမ်းရေးဌာနကအနှောက်ယှက်ပေးတာနှုတ်ပိတ်တာမျိုးတွေလုပ်နေတယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာဘရင်စနစ်ကိုစော်ကားမှုဥပဒေအရအရေးယူမှုတွေရပ်သွားအောင်လို့ထိုင်းဝန်ကြီးချုပ်တဲ့ရင်းလရှင်နာဝတ်ကမလုပ်နိုင်တဲ့အပေါ်မှာလဲ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်ရှင်။